စကိုင်းတိုင်းခင်းယူမြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့ဒေသခံတွေတင်းချောင်နေရတယ်လို့သိရပါတယ်။အချိန်တည်းမှာဒေသတွင်ကုန်စည်စီးဆင်းမှုကိုစစ်ကောင်စီဘက်ကပိတ်ဆို့ထားတာကြောင့်လောင်စာဆီနဲ့ကုန်စည်ရှာဖတ်မှုလည်းကျုံနေရတယ်လို့ဆိုပါတယ်။ခင်းယူမြို့နယ်တွေအချိန်နဲ့ရန်ကုန်ဘက်ကသတင်းပေးပို့တာကိုကိုသားညဦးကပြောပြမှာပါ။
စကိုင်းတိုင်းခင်ဦးမြို့နယ်တဲကမုံလကြီးရွာကိုဩဂတ်စ်လ25ရက်နေ့ကစစ်ကောင်စီဘက်ကနေလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းမတိုက်ခိုက်ခင်မှာအဝေးထင်းကင်းထောက် drone နဲ့ထောက်လန်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်လူထိခိုက်မှုမရှိပေမဲ့နေအချို့ပျက်စီးပြီးတော့ဒေသခံတွေလည်းတင်းချောင်ကြရတယ်လို့မုံလကြီးရွာသားတူကပြောပြပါတယ
်။နေပိုင်းကျေနာကျွိုင်းဆက်နိုင်တယ်ယူနမကောင်းနေပြီးကိုင်းနမကောင်းနေပြီးပြေလို့တော့လို့ဒါလည်းဒီနေ့ကျတော့ကြာရပါဘူး။ကွန်တိုင်း95စာတိတာပြဟုတ်ပထမတစ်သိန်းကကျဲရပြဟုတ်ဒုတိယတစ်သိန်းကပေါင်ရရနှလုံးချပြဟုတ်အရင်လို့ကိုပြသာပါပြဟုတ်ပေါင်ရရအိမ်တော့အိမ်ကြီးကဟူးဟူးမှာပြသာပါဗျအိမ်နဲ့အိမ်ရပေါ့ပြခုပေါင်ရရအိမ်ကြီးတော့အိမ်ကြီးကဂျိုးရရတော့ဂျိုးရမိကြရရကျက်ကြပါဗျဟုတ်လူငယ်လေးရနေရပေါ့ဗျလူကြီးရတော့ကျွန်တော်တို့အနေနဲ့တော့ပြေထုတ်ပါပေါ့ဗ
ျမုံလာရွာဒီသာကန်တွေကတော့နောက်ထပ်လေးချောင်းတက်ခိုက်လာမှကိုစိုးရင်ပြီးတော့ဘေးလွတ်ရာကိုတင်းချောင်နေတယ်လို့ဆိုရတယ်ဒါပြင်ရှိဖို့မြကြီးနာကားလန်းပေါ်ကြောင်မြောင်ကြီးရွာလမ်းခွဲကကိုဗင်ဂိတ်ကနေပြီးတော့ကုန်ပစ္စည်းသေးယူပို့ဆောင်မှုတွေကိုစစ်ကောင်စီဘက်ကပိတ်ထားတဲ့အတွက်ကုန်စည်နှုန်းအဆမတန်ကြီးမြင့်တဲ့ဒဏ်ကိုလည်းဒေသခံစစ်ရှောင်းတွေကြုံတွေ့နေရတယ်လို့ခင်ဦးဒေသခံတို့ကပြောပါတယ
်စစ်ကောင်စီပိတ်ထားလမ်းဆိုရင်တော့ဟိုရှိဖို့ပေါ့ရှိဖို့ညောင်မနာရေဦးလမ်းရမယ်ပိတ်ထားတယ်ကျွန်တော်တို့အဲ့ဒီဟွာလမ်းလည်းပိတ်ထားတယ်ကျွန်တော်တို့ခုခင်ဦးဟိုဘက်ကဒီလိုမျိုးနဲ့မြကြီးနာလမ်းလေကျွန်တော်တို့ခင်ဦးဝင်လာလမ်းလည်းပိတ်ထားတယ်ကျူးဆိုရင်လုံးဝဝင်လို့မရဘူးကျူးမျိုးဆိုရင်ကပြန့်နေပဲအဲ့လိုဖြစ်တယ်ခြေတစ်ပိုက်ကောင်နှစ်ကားကျော်ပါပြီကားပုံးစီစီတက်တယ်ဓာတ်စီစီတက်တယ်ဂျင်နန်စီတက်တယ်အဲဓာတ်စီစီဆိုရင်အခုဒကန်လန်ဟိုဟာပတ်ဆိုင်နေကွာနှစ်ပေါင်းဆောက်တော့ပေါ့အပြင်တော့ဆိုရင်သုံးပေါင်းကျော်တယ်အဲ့လိုအဲ့လိုတကယ်ပေါ့ကြဒီဘက်ကတော့ကောက်ဆိုင်ကြီးပြင်းလို့လေးရှိရလေနောက်ဟာတော့တစ်ပတ်လောက်တော့အလုပ်ဖြစ်သေးရဟိုဘက်ဆိုရင်တော့လုံးဝမရှိတော့ဘူးပေါ့ဗျာရှိရလေးစားအောင်မရှိရလေးလည်းငတ်ကြအောင်ထိုင်းနေကြပါပေါ့ဗျာဆက်လို့ပြုတ်ကောင်းပေါ့
ကျင်းမြို့ပေါ်မှာတော့စစ်တပ်ကလုံခြုံရေးတွေကိုတင်းကျပ်ထားပြီးတော့ဒေသခံတွေကိုစစ်ဆေးမင်းများမှုတွေရှိနေပါတယ်။စစ်တပ်တပ်ဆွဲထားတဲ့နေရာ၃ခုမှာအခိုင်အမာဘဏ်ကားတွေဆောက်ပြီးတော့ခန်းစစ်ပြင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ။